တတိယအကြိမ်ဥရောပခီးစဉ်အစအဖြစ်နဲ့ဂျာမနီနိုင်ငံကိုရောက်နေတဲ့သမ္မတဦးသိန်းစိန်ဟာဒီကနေ့မှာတော့ဂျာမန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံအရေးဆွေးနွေးခဲ့ကြပါတယ်။နှစ်နိုင်ငံဆက်ဆံရေးနဲ့စီးပွားရေးအဆက်အစပ်တွေတိုးမြှင့်နိုင်မှုမျှော်လင့်ကြောင်းခေါင်းဆောင်နှစ်ဦးတွေ့ဆုံအပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ကြပေမဲ့လို့မြန်မာနိုင်ငံကတိုးတက်ဖို့လိုအပ်နေတဲ့အခြေအနေတွေကိုလည်းအတိအမှတ်ပြုပြောဆိုခဲ့ကြပါတယ်။သတင်းအပြည့်အစုံကိုနားဆင်ကြည့်ကြရအောင်ပါရှင်။တတိယကြိမ်ဥရောပသုံးနိုင်ငံခီးအစအဖြစ်နဲ့ဂျာမနီနိုင်ငံကိုရောက်နေတဲ့သမ္မတဦးသိန်းစိန်ကဘာလီမြို့မှာဂျာမန်ဝန်ကြီးချုပ်အင်ကလာမာခဲနဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးတွေတိုးမြှင့်မှုစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်နိုင်မှုကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။နှစ်နိုင်ငံဆက်ဆံရေးနှစ်60ပြည့်အဖြစ်နဲ့ဂျာမနီစိုးရရဲ့ဖိတ်ကြားချက်နဲ့ရောက်လာတဲ့သမ္မတဦးသိန်းစိန်နဲ့တွေ့ဆုံချိန်မှာမြန်မာနိုင်ငံကအသွင်ကူးပြောင်းရေးအစီအစဉ်တွေကိုဂျာမနီနိုင်ငံကထောက်ခံကြောင်းဝန်ကြီးချုပ်မာခဲကပြောဆိုခဲ့တာပါ။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာရှစ်နှစ်ထဲကျင်းပမဲ့ရွေးကောက်ပွဲတွေလွတ်လပ်မျှတဖို့အပါအဝင်စိန်ခေါ်မှုတွေအများအပြားရှိနေတာတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းဘာလီမြို့ကသတင်းသာရှင်းလင်းပွဲမှာဂျာမန်ဝန်ကြီးချုပ်ကစကားပြန်ကနေတဆင်ပြောကြားသွားပါတယ်
။အခုမြန်မာနိုင်ငံမှာတာယာငိမ့်ချန်တော့တိုးတက်ပြောင်းလဲမှုတွေဖြစ်ဖို့အတွက်နောက်ပြီးတော့အဲ့ဒီတိုင်းသားလူမျိုးတွေရဲ့တိုးတက်မှုကိုရှေ့ရှုဖို့လေစကားပြောခဲ့ပါတယ်။နောက်ပြီးတော့အဲ့ဒီ press နဲ့ပတ်သက်ပြီးတော့လေလွတ်လပ်မှုရှိဖို့အတွက်လည်းဒီအကြောင်းနဲ့ကျွန်တော်ပြောခဲ့တယ်။နောက်ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လေကျွန်တော်စကားပြောခဲ့ပါတယ်။နောက်ပြီးတော့အဲ့ဒီမှာလေပြည်ပပြောင်းလဲရေးဖြစ်စဉ်တွေအကြောင်းကိုမြန်မာနိုင်ငံမှာဖြစ်နေတာကိုလေကျွန်တော်ပြောခဲ့ပါတယ်။နောက်ပြီးတော့အဲ့လိုရွေးကောက်ပွဲတွေဖြစ်တဲ့နေရာမှာလေအတူတူတီတီကြာကြာဖြစ်ဖို့အတွက်လေအရေးကြီးပါတယ်။
မြန်မာနိုင်ငံမှာယင်းနှီးမြောက်နိုင်နိုင်မဲ့အခြေအနေတွေရှိနေပေမဲ့လည်းလုံခြုံစိတ်ချရတဲ့အခြေအနေမျိုးဖြစ်ဖို့လိုအပ်တာကိုလည်းဂျာမန်ဝန်ကြီးချုပ်ကပြောဆိုသွားတာပါ။သမ္မတဦးသိန်းစိန်ကတော့အခုခီးစဉ်ကနေနှစ်နိုင်ငံတန်တမန်ဆက်ဆံရေးသာမကစီးပွားရေးအရအဆက်ဆံတွေပါတိုးမြှင့်နိုင်မှုမျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်
။ကျွန်တော်ရဲ့ခီးစဉ်ကဒီနှစ်နိုင်ငံမှာရှိပြီးဖြစ်တဲ့ဖြစ်ကြည့်ယင်းနှီးမှုကိုတိုးမြှင့်မှုအတွက်ကျွန်တော်လာဟုတ်ချင်းဖြစ်ပါတယ်။ကျွန်တော်အနေနဲ့ဒီဂျာမနီကိုမိကောင်းဆွေကောင်းအဖြစ်တင်မကပါဘူး။ကျွန်တော်တို့ရဲ့စီးပွားမိဖက်အဖြစ်ကောင်နိုင်ငံတွင်းမှာကတော့လူအဓိကယင်းဒီမြုံနံသူအဖြစ်လကောင်ကျွန်တော်တို့ကန့်လန့်လိုပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဂျာမနီနိုင်ငံထိုင်ကနေပြီးတော့ကျွန်တော်တို့ဒီဖက်ဒရယ်ပြည်ထောင်စုအစိုးရစနစ်နောက်ကကျွန်တော်တို့ဒီမြို့ပြတိုးတက်မှုကျွန်တော်တို့ပုံစံနောက်ကျွန်တော်တို့စီးပွားရေးလုပ်ငန်းတွေနောက်ကသုတေသနလုပ်ငန်းတွေပေါ်မှာကျွန်တော်အားထုတ်မှုနောက်အဆင့်မြင့်ကျွန်တော်တို့ကွန်ပျူတာတွေထုတ်လုပ်မှုအဆင့်လာကောင်းတဲ့ကျွန်တော်ပညာရေးစနစ်နောက်ကစီကံရှိမှုနဲ့ဒီအလုပ်ကျိုးစားမှုဒါတွေကိုကျွန်တော်အများကြီးလေ့လာယူဖို့အတွက်တော့ကျွန်တော်တို့မှလိုအပ်နေပါတယ
်မကြသေးခင်နှစ်တွေကနေစလို့အပြောင်းလဲတွေလှုပ်ဆောင်ရာကနေနိုင်ငံတကာနဲ့ထိတွေ့ဆက်ဆံလာရမှာဂျာမန်သမ္မတယွမ်ဟင်ကော့ကလည်းဒီနှစ်စံပိုင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အထီးဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုမြန်မာအစိုးရနဲ့ဆက်ဆံမှုတွေမှာဂျာမန်အစိုးရအနေနဲ့သတိထားတင်တာတွေရှိတယ်လို့လည်းဂျာမနီနိုင်ငံကဥွန်ွယ်အောင်လို့လို့မြန်မာအရေးလှုပ်ရှားသူတွေကရှုမြင်သုံးသပ်ပါတယ
်ကျွန်တော်တို့ကတော့ဒီဂျာမန်အစိုးရကိုဟိုအကြံပြုထားတာကြာပါပြီနော်ဟိုဟိုတစ်ခေါက်ဟိုကျွန်တော်တို့နိုင်ငံကောင်းဆောင်ဒေါအောင်ဆန်းစုကြည်လာတော့လည်းပဲဒါဂျာမန်ဆွေရကိုအကြံပြုထားတယ်ရှိတယ်ကျွန်တော်တို့ဘက်ကနေပြီးတော့အခုလည်းပဲကျွန်တော်တို့ကထပ်ပြီးတော့အကြံပြုရမယ်ဆိုလို့ရှိရင်တော့ဟိုခုနပြောလို့ဟာလာဒီနိုင်ငံရေးအကျဉ်းသားတွေကိုနော်ဟိုသမရသိန်းစင်သူပြီးခဲ့တဲ့ဂရီတိုင်းနော်အားလုံးလွတ်ပါနော်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့ကဂျာမန်ဆွေရကိုလည်းတော့ပြောထားတယ်အဲ့လိုပဲတောင်းဆိုဖို့လိုတယ်မီဒီယာလက်လက်ခွင့်နေဆိုလို့ရှိရင်လည်းအပြည့်အဝပေးပါနော်ဟိုပါဇက်ကတော့မီဒီယာကိုဒါဟိုလက်လက်ခွင့်နေပေးထားတယ်ဆိုပြီးတော့တစ်ဖက်ကလိုက်ဖမ်းပြီးတော့နှစ်ပေါင်းများစွာထောင်ချတာတွေရှိနေတယ်ဆိုတော့လည်းဂျာမန်ဆွေရတည်ထားပြီးသားဖြစ်တယ်ကျွန်တော်တို့ကလည်းပြောထားပြီးသားဖြစ်တယ်နော်ဒါကြောင့်မလို့ဟိုကျွန်တော်တို့ကတော့ထပ်ပြီးတော့တိုက်တွန်းမှုမှာပါ
သမ္မတဦးသိန်းစိန်ရဲ့အခုနောက်ဆုံးဥရောပသုံးနိုင်ငံခီးစဉ်အတွင်းတောက်ကြနေမှာတော့ဆွစ်ဇာလန်နိုင်ငံကိုခီးစဉ်ဆက်အုံးမှာပါအဲ့ဒီနောက်မှာတော့နယ်သာလန်နိုင်ငံကိုဆက်လက်သွားရောက်မှာဖြစ်ပြီးသက်ဆိုင်ရာနိုင်ငံတွေကထိတ်တန်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်ရှင်